ဥရောပ၅နိုင်ငံခီလှည့်လည်နေတဲ့သမရဥသိန်းစိန်ရဲ့အဖွဲ့ဟာဖင်လန်နိုင်ငံမှာရောက်ရှိနေပါတယ်။မနေ့ကဥသိန်းစိန်ဟာဖင်လန်နိုင်ငံသမရဆော်လင်နီအင်နစ်တိုးနဲ့တွေ့ဆုံခဲ့ချိန်မှာဖင်လန်နိုင်ငံကမြန်မာနိုင်ငံကို2014ခုနှစ်ကနေ2016ခုနှစ်အတွင်းထောက်ပံ့မှုယူရိုငွေ6တန်းခွဲအကူအညီပေးမယ်လို့ကြေညာခဲ့ပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးဖင်လန်နိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေကကြိုးစူထောက်ခံပါတယ်။ဒါပေမဲ့
ဒီမှာရှိတဲ့လူတို့ဟိုဗမာပြည်သားတွေအကုန်လုံးကလည်းအခွန်အမ်းပြည်သူတွေဖြစ်နေတယ်ခင်ဗျ။အခွန်အမ်းပြည်သူတွေဖြစ်နေတော့အလူငွေပေးတာတကယ်ဟိုသက်ဆိုင်တဲ့လူတွေပေါ့နော်ပြည်သူလူထုရှိရောအကူအညီတကယ်ရောက်ဖို့အတွက်ကိုပေါ့ကျွန်တော်တို့ကဆန္ဒပြရတာခင်ဗျ။ဖင်လန်ဆိုရကိုဖိအားပေးရတာပါခင်ဗျ။ကိုညီပေးဖို့အတွက်ကိုကျွန်တော်တို့ကတစ်ချိန်လုံးတိုက်တွန်းတာခင်ဗျာဗမာပြည်သူလူထုအတွက်တကယ့်ပြည်သူလူထုအတွက်ကိုကျွန်တော်တို့ကတစ်ချိန်လုံးတိုက်တွန်းနေတာပါခင်ဗျာအဲ့တော့ဒီအစိုးရကိုလုံးဝကျွန်တော်တို့လက်မခံနိုင်ဘူးဒါပေမဲ့လူထုကိုအကူအညီပေးပါလို့ကျွန်တော်တို့တစ်ချိန်လုံးတိုက်တွန်းပါတယ်ခင်ဗျာဖင်လန်အစိုးရကို
ဒါကတော့ဖင်လန်နိုင်ငံလွှတ်တော်ရှေ့မှာဖင်လန်စံတော်ချိန်မနေ့17နိုင်လောက်ကဆန္ဒပြနေတဲ့မြန်မာနိုင်ငံသားတွေကကိုငင်းချင်းကပြောပြနေတာပ
ါလွတ်တော်ရှေ့မှာအခုဆန္ဒပြနေတာခမ
ဟုတ်ကဲ့အဲ့မှာသမရဦးသိန်းစင်ဟာအဲ့ဒီကိုလာလို့လားခမ
သမရဦးသိန်းစင်ကတော့ဒီမှာမရောက်လာသေးဘူးခမဒါပေမဲ့လောလောဆယ်အစည်းအဝေးထိုင်းနေတဲ့ဝန်ကြီးတချို့ရှိတဲ့အတွက်ဝန်ကြီးတွေကိုကျွန်တော်တို့အိတ်ဖွင့်ပေးစာပေးဖို့ဒီကိုအရင်လာပြတာပါခမ
ဆန္ဒပြသူနောက်တူဖြစ်တဲ့ကိုမင်းလွင်ကလည်းအခုလိုပြောပြပါတယ်
တို့ဒီကရှိတဲ့အစိုးရအနေနဲ့တော်တော်ဖြစ်နေလက်ရှိဖြစ်နေတာကိုမသိတဲ့အတွက်တို့ကလည်းကျွန်တော်တို့ကအားလို့ကျွန်တော်တို့ဖိအားပေးပြီးတော့ပြည်အောင်ဆန္ဒပြအောင်ကျွန်တော်ဖိနေမှုပြင်ရတယ်ကျွန်တော်တို့တကယ်တော့ကြောင်းနေမှုရှိတယ်တကယ်တော့အောက်ချိန်မှာကြောင်းနေမှုမရှိဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့ရအောင်ဆန္ဒပြအောင်ကျွန်တော်တို့နဲ့အတူရှိရတယ
်အခုခင်ဗျားတို့ကအခု8 point ပေးစာပေးမယ်ဆိုပြီးတော့ခင်ဗျားတို့ပြောတယ်လေအဲ့8 point ပေးစာမှာဘာတွေပါလဲခင်ဗျာ
8 point ပေးစာမှာအချက်3ချက်ပဲရေးထားတယ်ခင်ဗျာ2008အခြေခံဥပဒေကိုကျွန်တော်တို့ဖင်လန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့လောကလက်မခံနိုင်ဘူးဒီအတွက်ဖင်လန်ဆိုရနေပြီးတော့အခြေခံဥပဒေပြင်ဆင်ပေးဖို့ဖိအားပေးပါနံပါတ်2အချက်ကကျွန်တော်တို့ဖင်လန်နိုင်ငံကူညီတဲ့အကူအညီအားလုံးကိုတကယ်လိုအပ်တဲ့ဒုက္ခရောက်နေတဲ့ပြည်သူတွေလက်ထဲကိုရောက်ဖို့အတွက်ပြင်ဆင်ပေးပါနံပါတ်3ကတော့ကျွန်တော်တို့ငြိမ်းချမ်းရေးလုပ်ငန်းဆွရှင်မခီအားအပ်တီစာရီအပါဝင်ပေါ့နော်ဥဆောင်ပြီးတော့တိုင်းရင်းသားတွေအပြစ်ခတ်ရစရေလုပ်ဖို့ကမ်းလှမ်းပေးပါဆိုပြီးကျွန်တော်တုံးချက်တောင်းဆိုထားပါတယ်ခင်ဗ
ျခင်ဗျားတို့ကဘလူးကိုတောင်းပေးมาလဲခင်ဗျအ
ဲ့ဒီစကူတာတာဝန်ရှိတဲ့လူကိုကျွန်တော်တို့ထားခဲ့မှာပါခင်ဗျဒီနေ့ကရုံးလဲပိတ်တာဟိုစနေနေ့ဆိုတော့
ဟုတ်ကဲ့လွတ်တော်ရှိမှာဆန္ဒပြနေသူစုစုပေါင်း40လောက်ရှိပြီးတော့သူတို့ဟာဖင်လန်နိုင်ငံရဲ့မြို့တော်ဟယ်လ်စင်ကီကိုအနီးအနားမှာရှိတဲ့မြို့5မြို့လောက်ကနေလာရောက်ခဲ့ကြတာဖြစ်တယ်လို့သိရပါတယ်ရာသီဥတုကလည်းအနှောက်73ဒီဂရီစင်တီဂရိတ်လောက်အေးနေတယ်လို့လည်းပြောပါတယ်။ကိုငင်းချမ်းက80လုံးမဲ့အစီအစဉ်နဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
။ရှင်းလိုက်ဒီတိုရီလို့ခေါ်တဲ့ဒီဖရားကျောင်းရင်ပြင်ကိုကျွန်တော်တို့လမ်းလျှောက်ချီတက်မယ်။မိနစ်30လောက်ကြာပါမယ်ခင်ဗျ
။ဘာအစီအစဉ်ရှိသေးလဲ
။အဲ့ဒီမှာကျောင်းလို့ရှိရင်လူတွေအများကြီးရှိတဲ့ခါကျတော့ကျွန်တော်တို့ကဒီမှာအချိုးကျောင်းရှင်းကြပါမယ်။ဖင်လန်နိုင်ငံကိုဗမာသမရရောက်နေတယ်။ဒီဘက်မှာသမရဆိုတာစစ်ဝစ်စဝါနေပြောင်းပြီးတော့လောလောဆယ်ဒီမိုကရေစီကိုအပြောင်းအလဲလုပ်တဲ့လူတို့နိုင်ငံတကာကတော့မြင်တယ်ဒါပေမဲ့တကယ်တကယ်မှာတော့အပြောင်းအလဲတွေတည်တည်ချာချာလုပ်နိုင်တဲ့အနေအထားမှာမရှိဘူးဆိုတာကိုဖင်လန်လူထုတွေကိုရှင်းပြဖို့ကျွန်တော်တို့အစီအစဉ်လုပ်ထားပါတယ်ခင်ဗ
ျကိုငင်းညံပြောပြသွားတာပါဆန္ဒပြသူတွေကအခုလိုပြောဆိုနေပေမဲ့လည်းငင်းညံရဲ့နိုဘယ်ဆုရရှိခဲ့တဲ့ဖင်လန်ဝန်ကြီးချုပ်ဟောင်းမာတီအာတီစာရီကမြန်မာအစိုးရဟာပြုပြင်ပြောင်းလဲမှုတွေဆောင်ရွက်နေတာကြောင့်ငြိမ်းချမ်းရေးနိုဘယ်ဆုရရှိနိုင်တယ်လို့မိမိအနေနဲ့ယုံကြည်ကြောင်းပြောကြားထားပါတယ်ခင်ဗျာ